Bangladesh နိုင်ငံမှာ Colombia ရဲ့တိမ်ညက်ချီတဲ့ Ranger ဒုက္ခသည်တွေရဲ့အခက်အခဲတွေဖြေရှင်းနိုင်ရေးအတွက်သတင်းချဲ့လက်တွေစုဆောင်ပြီးအကြံဉာဏ်ပေးတင်ဆက်တဲ့ Radio အစီအစဉ်တစ်ခုရှိနေပါပြီ။တိမ်ညက်ချီတဲ့ Ranger တွေဌာနပြင်ရေးမရေရာသေးတဲ့ကာလတွင်ဒုက္ခသည်တွေလိုအပ်တဲ့သတင်းချဲ့လက်တွေကိုမျှဝေပေးနေတဲ့အစီအစဉ်လေးဖြစ်ပါတယ်။ UNICEF သတင်းတပုတ်ကိုမတ်တိန်ကြီးထက်ကပြောပြပေးမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံက community radio ဌာနတစ်ခုဖြစ်တဲ့ radio NAS ကရိုဟင်ဂျာဒုက္ခသည်တွေတည်ထားရမယ့်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေကြတဲ့ကုတူပလောင်ဒုက္ခသည်စခန်းမှာခိုလုံနေသူတူဖြစ်တဲ့အသက်16နှစ်အရွယ်အဒူလာကအသံလွှင့်သတင်းတောက်အဖြစ်တာဝန်ထမ်းနေတာပါ
။ဆိုရရင်တော့ဘာလို့ရတာချိုးလဲ
။ radio ဌာနအနေနဲ့စခန်းပြင်မှာနေထိုင်နေကြတဲ့သူတွေလိုအပ်တဲ့သတင်းအချက်အလက်တွေကိုပေးရပါတယ်။ရင်းချက်လက်တွေထုတ်လွှင့်ပြောဆိုပြရပါဘာ
။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆယ်ပစားကကုတူပလောင်ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိနေတာပါ။အတန်းနဲ့သတင်းတော်အဒူလာကတကူရောရေဒီယိုအစီအစဉ်တွေလုပ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းတွင်ကအခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုသတင်းထုတ်နေတဲ့တခုရဲသောရေဒီယိုအစီအစဉ်လည်းဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့ဆွေးရင်ပူပန်မှုတွေအခက်အခဲတွေကိုထုတ်နေတဲ့အစီအစဉ်လည်းဖြစ်ပါတယ်။ရင်းကြဒုက္ခတဲ့အဒူလာရဲ့အစီအစဉ်ကိုတော့တက်စ်နဲ့မြို့မှာရှိတဲ့ Radio NAS ဌာနချုပ်ရဲ့အပတ်စဉ်ကဏ္ဍအဖြစ်ထုတ်လွှင့်နေတာဖြစ်ပါတယ်။ဒုက္ခတဲ့တွေရဲ့လိုအပ်ချက်တွေဖြစ်တဲ့အမိုးအကားကျန်းမာရေးတကူရေးတန်ရှင်းရေးနဲ့ပညာရေးဆိုင်ရာကိစ္စလိုမျိုးတွေကိုဘယ်လိုဆောင်ရွက်ရမလဲဆိုတာတွေကိုသတင်းအချက်အလက်တွေအခြေခံပြီးအကြံဉာဏ်ပေးတဲ့အစီအစဉ်လည်းဖြစ်ပါတယ်။ Radio NAS ရဲ့အစီအစဉ်တွေကိုစီစဉ်သူRashidu Hassan အခုလိုပြောပါတယ
် here is 1.3 million almost Rohingya people who have suffered different types of problems
ဒီမှာသတ္တနာပေါင်းစုံနဲ့ရင်ဆိုင်နေတဲ့ Rohingya တန်းတုံနဲ့ရှိပါတယ်နေပြည်တော်သတ္တနာကျမ်းမာရေးရေးရရှိတကူရေးတန်းရှင်သတ္တနာအဆုံးပါသူတို့ကိုအားပေးကူညီဖို့လိုပါတယ
်အတန်းနဲ့တရင်တော့အဒူလာကတော့ Rohingya ဒုက္ခသည်တွေရဲ့အခက်အခဲတွေနဲ့ပတ်သက်ပြီးအခုလိုစီစဉ်ထုတ်လွှင့်နေရတဲ့အပေါ်ကြေညာနေသူပ
ါဒါတွေလေဆိုရရတဲ့ကIAC တည်
းဗီဒီယိုဌာနမှာပြန်ပြီးတော့တင်ပြရတာတွေကလည်းအများကြီးပါနောက်ပြီးတော့ရေးကြီးရဲ့သတင်းချက်လက်တွေကိုလည်းကိုယ့်ရဲ့တိုင်ဝမ်အတွင်းကိုပြန်ပြီးတော့ဖြန့်ဝေပေးနေပါတယ်ဒီလိုလုပ်နေတာကိုမိဘတွေကလည်းသိပြီးတော့သဘောကျကြပါတယ
်ပြီးခဲ့တဲ့ဩဂုတ်လကမှအတွင်းမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနေမြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာတိုက်ပွဲချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုနှိမ့်ဆက်ထွက်ကြောထွက်ပြေးခဲ့ကြရတာပါအကြံဖတ်မှုတွေဖြစ်ခဲ့တာတစ်နှစ်ပြည့်ခဲ့ပြီဖြစ်ပေမဲ့လို့လဲဒီလူတွေဌာနပြန်နိုင်ရေးအခြေအနေကအခုအချိန်ထိရေးရရရမရှိသေးပါဘူးမြမဆွေးရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကိုလည်းအာမခံချက်မပေးပါဘူးဒါပေမဲ့မြမဘက်ကထွက်ပြေးရသူအလုံးကိုပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လို့လဲကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းဘက်ကတော့ရိုဟင်ဂျာတွေဌာနပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်